Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2016ခုနှစ်အောက်တိုဘာလ9ရက်တနင်္ဂနွေနေ့ညနေ6နာရီခွဲရနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျမရှာဖုံပါဒီညနေသတင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးပါပါရှင
်မင်္ဂလာညနေခင်ပါရှင်ကျမသင်္ကီထိုက်ပါအမေရိကန်ပြည်ထောင်စုကအဓိကပါတီကြီးနှစ်ရက်တူကသမ္မတလောင်းတွေဒီကနေ့ညမှာဒုတိယအကြိမ်စကားဆစ်ထိုးကြမှာဖြစ်ပါတယ်အမေရိကန်ကိုဝင်ရောက်တိုက်ခတ်နေတဲ့ Hurricane Matthew ကတော့အပြော့လာနေပါပြီရခိုင်ပြည်နယ်မောင်တော်ကနေချားဆောင်တပ်စခန်းတွေဒီကနေ့မနေ့ခင်ဝင်တိုက်ခံရလို့ရဲတပ်ဖွဲ့ဝင်တချို့သေဆုံးခဲ့ပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုသားညုံဦးနဲ့အတူကြီးညာပေးပါမယ်ရှင
်ကောင်းပါပြီရှင်ဒီညနေနားဆင်ကြရမယ့်သတင်းလာတွေထဲမှာတော့ဒီရခိုင်ပြည်နယ်မောင်တော်မြို့နယ်မှာနေချားဆောင်တပ်တွေတိုက်ခိုက်ခံရတဲ့အကြောင်းနဲ့ပတ်သက်ပြီး
ဒီကြားစံကကအလလောပြီးတော့ဒီလေလာဒီမွတ်စလီရောဟာနလောမွတ်စလီရောဟာနလောဟာသူတို့အချင်းချင်းကိုတက်ပလက်တာဆံမောင်းတော့ဝေးရောက်ကြပြေးလာကြတာပေါ့
ရခိုင်ပြည်နယ်လွှတ်တော်ကိုစလေဥမောင်အောင်ပါအပြည့်စုံနောက်ပိုင်းမှာနားဆင်ရပါမယ်ဒါအပြင်ကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေရတန်းဖို့တောင်းဆိုမှုတွေထိုင်းနိုင်ငံတောင်ပိုင်းပြည်ပခန့်နဲ့ကလစ်သူငယ်နဲ့ TV ယောဂအကြောင်းစာတာတွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုသားညုံဦးတို့ကပြောပြပေးပါမယ်ရှင်
ဒီမိုကရက်ပါတီရဲ့သမ္မတလောင်းဟီလာရီကလင်တန်နဲ့ရီပါဘလီကန်ပါတီသမ္မတလောင်းဒေါ်နယ်ထရန့်တို့ဒီကနေ့တနင်္ဂနွေနေ့ညရုပ်မြင်သံကြားကနေတိုက်ရိုက်ထုတ်လွှင့်မဲ့ဒုတိယအကြိမ်စကားဆစ်ထိုးပွဲမှာမျက်နှာချင်းဆိုင်တွေ့ဆုံကြဖို့ရှိပါတယ်။ Mrs. Clinton အနိုင်ရတယ်လို့အများကရှုမြင်ကြတဲ့ပြီးခဲ့တဲ့ပထမအကြိမ်စကားဆစ်ထိုးပွဲအပြီးမှာတော့ Mr. Trump အနေနဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ့်အခွင့်အရေးတွေနှစ်ပေါင်းများစွာမပေးခဲ့ဘူးလို့ရှုမြင်ခံရတဲ့အနေအထားပါဝင်မဲဆန္ဒရှင်တွေရဲ့စိုးရိမ်ချက်အတော်များများကိုဖြေရှင်းနေရတာပါ။ဒါပေမဲ့လည်းလွန်ခဲ့တဲ့17နှစ်တုန်းကအမျိုးသမီးတွေအပေါ်ညဉ့်ဉန်းရိုင်းပြစွာပြောဆိုထားတဲ့ Mr. Trump ရဲ့အသံသွင်းဗီဒီယိုတိတ်တခုတောက်ကြနေကထွက်ပေါ်လာပြီးနောက်မှာတော့အရင်ကလူထုစိတ်ဝင်စားတဲ့အကြောင်းအရာတွေဖေးရောက်သွားပါတယ်။ Mrs. Clinton အနေနဲ့ကတော့ WikiLeaks ကဖွင့်ချလိုက်တဲ့ Wall Street နဲ့သူမကြားကပတ်သက်ဆွေးနွေးမှုကုန်သွယ်ရေးအပါအဝင်ရှစ်တမျိုးနောက်တမျိုးပြောဆိုထားတဲ့ကိစ္စရအများအပြားနဲ့ပတ်သက်ပြီးဖြေရှင်းရမယ့်အနေအထားမှာရှိပါတယ်။လူထုသဘောထားစစ်တမ်းတွေမှာတော့ Mrs. Clinton အပေါ်ယုံကြည်စိတ်ချရမှုကိုမေးခွန်းထုတ်ကြတဲ့ American အစီအတွက်ကမနှဲလှပါဘူး။ဒီသဘောထားစစ်တမ်းတွေကလည်းပြီးခဲ့တဲ့တောက်ကြံနေ WikiLeaks ကနေအချက်လက်တွေမဖွင့်ချခင်ကကောက်ယူထားတာဖြစ်ပါတယ်။သမ္မတရာထူးနဲ့မထိုက်တန်ဘူးလို့ပြိုင်ဘက်ကပေါ်ပေါ်တင်တင်ပြောဆိုခံထားတဲ့ Hillary Clinton အနေနဲ့သမ္မတရာထူးနဲ့ထိုက်တန်ကြောင်းပြသရမယ့်အခွင့်အလမ်းတစ်ခုကိုလည်းဒီကနေ့တနင်္ဂနွေနေ့စကားဆစ်ထိုးပွဲမှာရရှိမှာဖြစ်ပါတယ်။Missouri ပြည်နယ် St. Louis မှာဒီကနေ့တနင်္ဂနွေနေ့စကားဆစ်ထိုးပွဲမှာတော့ Hillary Clinton အနေနဲ့ Donald Trump ရဲ့ညဉ့်ဉန်းရိုင်းပြတဲ့ပြောဆိုချက်တွေနဲ့သူ့ရဲ့ဗန်နာရေးဆိုင်ရာဆောင်ရွက်ချက်တွေကိုဘလို့အစဆွဲထုတ်နိုင်မလဲဆိုတာကိုအားလုံးကစောင့်ကြည့်ကြမှာဖြစ်ပါတယ်။ Donald Trump အနေနဲ့ကတော့သမ္မတရာထူးတာဝန်ကိုထမ်းဆောင်နိုင်မဲ့အစွမ်းအစနောက်စိတ်နေသဘောထားနဲ့အပြုအမူတွေအပေါ်သူ့ပါတီရဲ့စိုးရိမ်ချက်တွေကိုခြေဖြတ်နိုင်မဲ့အခွင့်အလမ်းကိုဒီကနေ့စကားဆစ်ထိုးပွဲမှာရရှိမှာဖြစ်ပါတယ်။ American အဓိကပါတီကြီးနှစ်ခုတော့ကသမ္မတလောင်းနေရဲ့တတိယအကြိမ်စကားဆစ်ထိုးပွဲကိုတော့လာမယ့်အောက်တိုဘာလ19ရက်နေ့နီဗာဒါပြည်နယ် Las Vegas မှာကျင်းပဖို့အစီအစဉ်ထားပါတယ်ရှင်
။ Caribbean ကျွန်းစုတွေနဲ့ American ပြည်ထောင်စုရဲ့ Atlantic ကမ်းရိုးတန်းတစ်လျှောက်တပတ်ကြာတိုက်ခိုက်လာခဲ့တဲ့ဒီ Matthew Hurricane မုန်တိုင်းဟာအားပြော့လာပြီးတော့အခုဖြတ်ပြဲလူနီဗာရှိလာပါပြီ။မုန်တိုင်းကြောင့်မလို့လူတထောင်နီဗာသေဆုံးခဲ့ပြီးတော့အများစုကတော့ Haiti နိုင်ငံကဖြစ်ကြပါတယ်။ဟာရီကိန်းမုန်တိုင်းကြောင့်ထိခိုက်ခဲ့သူဒေသခံတွေကိုစာနာတော်အားဖြင့် Haiti နိုင်ငံမှာတော့၃ရက်ကြာတနင်္ဂနွေလုံးပူဆွေးဝမ်းနည်းဖွယ်ရာဖြစ်ကြေညာထားပါတယ်။ American ရှေ့ဖက်ကမ်းရိုးတန်းတစ်လျှောက် Florida ပြည်နယ်ကနေပြီးတော့မြောက် Carolina ပြည်နယ်ထိနေရာအတော်များများမှာတော့မုန်တိုင်းကြောင့်မလို့ရေလွှမ်းမှုခံခဲ့ရပါတယ်။မုန်တိုင်းသစ် American ပြည်နယ်၄ခုကိုသမ္မတ Obama ကရေးပေါ်ကြေညာထားပါတယ်။ American မှာတော့မုန်တိုင်းကြောင့်မလို့လူ၁၀ဦးထက်မနည်းသေဆုံးခဲ့ရပါတယ်။မသူမုန်တိုင်းဟာဆိုလို့ရှိရင်ဆယ်စုနှစ်တခုအတွင်းမှာအမေရိကန်ကမ်းရိုးတန်းမှာတိုက်တဲ့အပြင်းထန်ဆုံးမုန်တိုင်းတစ်ခုဖြစ်ပါတယ်။ဒါ့အပြင်ဟာရီကိန်းမုန်တိုင်းတွေရဲ့သမတ်မှတ်တမ်းတွေအရဆိုရင်တော့အချိန်ကြာဆုံးတိုက်ခိုက်တဲ့မုန်တိုင်းတစ်ခုလည်းဖြစ်ပါတယ်။မုန်တိုင်းဟာဆိုလို့ရှိရင်မြောက်ကရိုလိုင်းနာပြည်နယ်ရဲ့ကမ်းရိုးတန်းကျွန်းဆွယ်ကိုဝင်ရောက်လာချိန်မှာပြင်းအားကတနအီကို84မိုင်ကျော်နှုန်းပဲရှိပါတော့တယ်။ဒါဟာလွန်ခဲ့တဲ့တစ်ပတ်ကထက်ကူတစ်ဝက်ကိုအားပြော့သွားတာဖြစ်ပါတယ်။မုန်တိုင်းတန်ကြောင်မလို့ Dominican Republic, Jamaica, Cuba နဲ့ Bahamas နိုင်ငံတွေမှာနေအဆောက်အုံတွေပျက်စီးကုန်ပြီးတော့စိုက်ပျိုးရေးလုပ်ငန်းတွေလည်းအတော်လေးထိခိုက်ပျက်စီးစေခဲ့ပါတယ်ခင်ဗျာ။
ရှင်မင်းနိုင်ငံမျိုးတော်ဆာနာကအတုပရှုအခမ်းအနားတစ်ခုကိုမနေ့စနေနေ့ကလေးဆောင်ကနေတိုက်ခိုက်မှုအတွင်းလူပေါင်း140ကျော်သေဆုံးပြီးအနည်းဆုံးလူ900လောက်ထိခိုက်ဒဏ်ရာရခဲ့ပြီးနောက်မှာတော့ဆော်ဒီအာရေဗျာဥဆောင်တဲ့ရှင်မင်းနိုင်ငံတွင်းကညွန်ပေါင်းတပ်ဖွဲ့တိုက်ခိုက်ရေးလုပ်ငန်းတွေအပေါ်အမေရိကန်ရဲ့အထောက်အပံ့ကိုအစိုးရကချက်ချင်းပြန်လဲသုံးသပ်နေတယ်လို့အင်ဘီရိုအရာရှိတူကပြောဆိုလိုက်ပါတယ်။ အတူပါရှုအခမ်းအနားတစ်ခုအပေါ်ဒီကနေ့လေးချောင်းတိုက်ခိုက်မှုသတင်းတွေကြောင့်ကျွန်တော်တို့အားလုံးပြင်းပြင်းထန်ထန်စိတ်မသက်မသာဖြစ်ရပါတယ်လို့အမေရိကန်အမျိုးသားလုံခြုံရေးကောင်စီပြောခွင့်ရ Net Price ကမနေ့စနေနေ့နှောင်းပိုင်းမှာထုတ်တဲ့ညင်ညာချက်ထဲမှာပြောဆိုထားပါတယ်ဆော်ဒီအာရေဗျနဲ့အမေရိကန်လုံခြုံရေးပူးပေါင်းဆောင်ရွက်မှုဟာလှုပ်ချင်တိုင်းလှုပ်လို့ရတဲ့အနေအထားမျိုးပေးအပ်ထားတာမဟုတ်ဘူးလို့လည်းပြောခွင့်ရ Net Price ကပြောဆိုပြီးယမန်နိုင်ငံတွင်းကဆော်ဒီဥဆောင်တဲ့စစ်စင်ရေးအပေါ်အမေရိကန်တို့ရဲ့အထောက်အပံ့ကိုတိတိတသား short ချထားပြီးဖြစ်တယ်လို့လည်းထပ်လောင်းပြောဆိုသွားပါတယ်ဒီတိုက်ခိုက်မှုကိုစုံစမ်းစစ်ဆေးမယ်လို့လဲဆော်ဒီအာရေဗျကဒီကနေ့တနင်္ဂနွေနေ့မှာပြောဆိုပါတယ်အရက်သားတွေကိုတမင်ရည်ရွယ်တဲ့ဘလို့တိုက်ခိုက်မှုမျိုးမဆိုလက်မခံနိုင်ဘူးလို့ကုလအထွေမှုချုပ်ဘန်ကီမွန်းရဲ့ပြောခွင့်ရတဲ့ဦးကပြောဆိုပြီးချက်ချင်းစုံစမ်းစစ်ဆေးဖို့တောင်းဆိုပါတယ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးအသေးစိတ်အချက်အလက်တွေကတော့မနေ့စနေနေ့နှောင်းပိုင်းအထိရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်
ဆီးရီးယားနိုင်ငံရဲ့အလက်ပိုမြို့ကိုဘုံကျဲတိုက်ခိုက်မှုတွေအဆုံးသတ်စေဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်မူကြမ်းကိုရုရှားကဗီဒီယိုသုံးပြီးတော့ပယ်ချလိုက်ပါတယ်တွေးဆတန်ယုံတေချီဆုံးရှုံးမှုတွေကိုအဆုံးသတ်သွားစေဖို့ကုလသမဂ္ဂဘက်ကကြိုးစားမှုတွေကိုရုရှားဘက်ကနေပြီးတော့ဗီဒီယိုသုံးပယ်ချတာအခုဒီချိန်ဆိုလို့ရှိရင်၅ချိန်မြောက်ရှိသွားပြီဖြစ်ပါတယ်ဆုံးဖြတ်ချက်မူကြမ်းစာသားကိုတော့ပြင်သစ်နဲ့စပိန်တို့ကပြင်ဆင်တာဖြစ်ပြီးတော့နိုင်ငံပေါင်း90ရဲ့ထောက်ခံမှုကိုလည်းရထားပါတယ်ဆီးရီးယားဆီးရနဲ့ရုရှားပါဝင်သူကိုထောက်ခံသူတွေကတော့ဒီဘုံကျဲတိုက်ခိုက်မှုတွေဟာအကြမ်းဖက်ဝါဒီတွေကိုချေမှုန်းတိုက်ခိုက်နေတဲ့လုပ်ရဖြစ်တယ်ဆိုပြီးတော့အကြောင်းပြပြောဆိုတဲ့အကြောင်းနယူးယောက်ကုလသမဂ္ဂမဲခွဲပွဲကိုရောက်နေတဲ့ဒီပြင်သစ်နိုင်ငံကြီးဝန်ကြီးယောင်မက်အေယကပြောပါတယ်ဒါပေမဲ့လည်းဒီပြောဆိုချက်ဟာမမှန်ကန်ဘူးဆိုပြီးတော့သူတို့ရဲ့လုပ်ရက်တွေကိုပြည်သက်နိုင်ငံကြီးဝန်ကြီးကပြစ်တင်ဝေဖန်ထားပါတယ်တကယ်တော့ Syria သမ္မတ Bashar al-Assad ဟာအကြမ်းဖက်ဝါဒကိုချေမှုန်းတိုက်ဖြတ်နေတာမျိုးမဟုတ်ဘဲနဲ့ပိုဆိုးလာအောင်လို့ဖန်တီးနေသူဖြစ်တယ်လို့ပြည်သက်နိုင်ငံကြီးဝန်ကြီးကတုံ့ပြန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီဝေဘီကအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1683ရလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဗီအိုမြန်မာပိုင်းစီစဉ်ရဲ့တင်းငနေနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်ရှင်ရခိုင်ပြည်နယ်မောင်တုံးမြို့နယ်တွင်းကနေသားဆောင်ရဲတပ်ဖွဲ့စခန်းသုံးခုဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်တချို့နဲ့ဝင်ရောက်တိုက်ခိုက်သူတချို့သေဆုံးခဲ့တယ်လို့ရခိုင်အစိုးရကအတည်ပြုပြောပါတယ်။ဒုတ်သားလက်နဲ့ကင်ဆောင်ထားတဲ့အရဲသားတချို့ကတိုက်ခိုက်တာဖြစ်တယ်လို့ရခိုင်အစိုးရပြောခွင့်ရစီပင်သားရရေးဝန်ကြီးဦးမြောင်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်။
မောင်တုံးမြို့နယ်ရဲ့အရှိရဲ့တောင်ဖက်ရဲ့မြောက်ဖက်ရဲ့ပေါ့ဒီဘက်သုံးဘက်မှာရှိတဲ့နေရာတုံးနေရာပေါ့နော်ရေတပ်ဖွဲ့တွေဟိုအခြေစိုက်တဲ့နေရာအဲမှာငခုရမှာတစ်ခုရနောက်ပြီးတော့ကိုရံကောက်ရပြီးတော့ကြီးကန်းပြင်အဲ့တုံးနေရာပေါ့ဗျာအဲ့ဒီမှာနေပြီးတော့ကြီးကန်းပြင်ကပဲကျွန်တော်တို့ဒီပြည်နယ်အစိုးရတို့တက်လာတဲ့တင်အပြည့်အစုံတည်တာပေါ့ဗျာကြီးကန်းပြင်မှာတော့ရေတပ်သားရေတပ်ဖွဲ့ရနေပြီးတော့9ယောက်ဖြေဆုံးသွားတာပေါ့
ဘာကြောင့်ဝင်တိုက်ပါသလဲရှင်ဒီဒုတ်သားကင်ထားတဲ့လူတွေက
အဲ့တော့ငါတို့အတိအကျပြောလို့မရဘူးဗျ။ဟုတ်အခုကျွန်တော်တို့ဒီဖမ်းဆီးရတဲ့တယောက်ရှိတယ်လို့တော့သိရတယ်။နှစ်ယောက်အောင်ဖမ်းမိတာမှာတယောက်ကအသေးမိတယ်ပေါ့။နောက်တယောက်ကအရှင်မိတယ်။အဲ့ဒါတို့သိရတယ်။ဟုတ်သူတို့အရှင်မိထားတဲ့လူတွေကိုစစ်ဆေးလိုက်ရင်တော့ဘာကြောင့်ဝင်တိုက်တယ်ဆိုတာသိရမှာပေါ့ဗျ
။ဘသူတွေကဘာအကြောင်းကြောင့်တိုက်ခိုက်ခဲ့တယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးတဲ့အကြောင်းလဲရခိုင်အစိုးရကပြောပါတယ်တိုက်ခိုက်ခံရတဲ့စခန်းတွေကိုရခိုင်အစိုးရနဲ့ဆက်ရေးရဝင်ကြီးနဲ့တာဝန်ရှိသူတွေတွားရောက်နေပြီးမောင်တော်မျိုးပေါ်မှာတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိနေတယ်လို့လဲရခိုင်အစိုးရကပြောပါတယ်ပြည်ထောင်စုအစိုးရကတော့မောင်တော်မျိုးနယ်တွင်းကနေသားဆောင်တပ်တွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ည9နာရီမှာသတင်းစာရှင်းလင်းပွဲလုပ်မယ်လို့ကြေညာထားပါတယ်ရှင်
ဘင်္ဂလားဒေ့ရှ်နိုင်ငံဓက္ကာမြို့တော်ကကော်ဖီဆိုင်ကိုဇူလိုင်လကကြမ်းဖက်တိုက်ခိုက်ပြီးတော့နိုင်ငံသားအများစုအပါအဝင်လူ22ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေအပြစ်တင်ခံထားရတဲ့အစ္စလမ်စစ်သွေးကြွအဖွဲ့ဝင်17ဦးဟာအစိုးရလူမျိုးရေးတပ်ဖွဲ့တွေနဲ့ဒီကနေ့ပဲဖြစ်ပွားတဲ့ပစ်ခတ်မှုတွေအတွင်းသေဆုံးသွားပါတယ်။ဂျမက်ဦးမူဂျဟစ်ဒင်ဘင်္ဂလားဒေ့ရှ် GMB ရဲ့အဖွဲ့ဝင်တွေလူယူဆရတဲ့17ဦးကိုဓက္ကာမြို့တော်ရဲ့အစွန်ပိုင်းကသူတို့ပုန်းခိုနေတဲ့နေရာတွေကိုလူမျိုးရေးတပ်တွေက၃ချိန်ဝင်ရောက်စီးနင်းပြီးတော့အဲဒီမှာစစ်သွေးကြွတွေသေဆုံးသွားတာဖြစ်တယ်လို့ပြည်ထောင်ဝင်ကြီးအဆဒူဇမန်ခန်ကပြောပါရယ်စစ်သွေးကြွတွေကိုလက်နက်ချခိုင်းခဲ့ပေမဲ့သူတို့ကစပြီးတော့ပြန်ပစ်တဲ့အတွက်လုံခြုံရေးတပ်ဖွဲ့တွေကပြန်ပစ်ရတာလို့မစ္စတာခန်ကပြောပါရယ်ဒကာမျိုးတော်ရဲ့တာဏမန်ရက်ကွက်မှာဇူလိုင်လ၁ရက်နေ့ကဖြစ်တဲ့တိုက်ခိုက်မှုကိုသူတို့လုပ်တယ်လို့ IS စစ်သွေးကြွတွေကပြောခဲ့ပြီးတော့ဘင်္ဂလားဒေ့ရှ်မှာဖြစ်တဲ့တိုက်ခိုက်မှုတွေထဲမှာဒါဟာအဆူအဆုံဖြစ်ရဖြစ်ပါတယ် ဒီတိုက်ခိုက်မှုအတွက်ဆူရကပြည်တွင်းစစ်သွေးကြော်တွေကိုပစ်တင်ခဲ့ပေမဲ့ဇူလိုင်လတိုက်ခိုက်မှုရဲ့လုံပုံးလုံနီးနဲ့စနစ်ကျစီစဉ်ထားမှုပုံစံကတခြားနိုင်ငံတွေကအစ္စလာမ်မစ်ဝါဒီကွန်ရက်တွေနဲ့ပါချိတ်ဆက်ပြီးတော့လုတ်ကင်မှုတွေ့ရတယ်လို့လူညွှန်းတာဝန်ရှိသူတွေကပြောပါတယ်ဒီတက်ကတိုက်ခိုက်မှုနောက်ပိုင်းကလေးကရဲတပ်ဖွဲ့ကစစ်သွေးကြော်တွေကိုလိုက်လံရှင်းလင်းနေခဲ့တာအခုဆိုလို့ရှိရင်မတင်ကားပွဲစစ်သွေးကြော်3ဒါဇင်ကျော်တစ်ဆုံခဲ့ရပြီဖြစ်ပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမှာစစ်တပ်ရဟယင်တစ်စင်းပြက်ကျလို့လိုက်ပါလာသူ9ဦးသေဆုံးပါတယ်ရဟယင်ပြက်ကျပြီးအာဖဂန်စစ်သား3ဦးနဲ့ရဟယင်အမှုထမ်း4ဦးတို့သေဆုံးခဲ့တာဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနပြောခွင့်ရကအတည်ပြုပြောပါတယ်ရုရှားနိုင်ငံထုတ် MI-70 ရဟယင်ဟာအာဖဂန်တပ်ဖွဲ့တွေအတွက်အထောက်အပံ့ပစ္စည်းတွေပို့ဆောင်ပေးဖို့အသွာစီရင်မအေးတဲ့ဘက်ကလန်ပြည်နယ်ဒန်အက်ဂိုရီဒေသမှာပြက်ကျခဲ့တာဟာနည်းပညာပိုင်းဆိုင်ရာချုပ်ယွင်းချက်ကြောင့်ဖြစ်တယ်လို့ကာကွယ်ဝန်ကြီးဌာနပြောခွင့်ရကပြောပါတယ်တာလီဘန်တို့ကတော့ရဟယင်ကိုသူတို့ပစ်ချလိုက်တာလို့ပြောနေတာပါ။တရင်တပတ်ကြော်ကြားတပုံးနဲ့အဝိုင်းခံနေရတဲ့ဒေတာရင်းကစစ်သား200လောက်ရှိတဲ့အစီအခြေဆိုင်စခန်းကိုရဟယင်ဥတီပြန်တန်းလာနေတာဖြစ်တယ်လို့လည်းတာလီဘန်တို့ကပြောပါတယ်။ဒီပြောဆိုချက်ပေါ်မှာတော့တိကျအတည်ပြုချက်မရှိသေးပါဘူး။အာဖဂန်မြောက်ပိုင်းဒေတာရင်းတိုက်ပွဲတွေကြောင့်သွားရင်လာရဲ့အခက်အခဲဖြစ်စေပြီးလျှက်စင်ပြီးပြတ်တောက်စားနပ်ရိက္ခာမလုံလောက်မှုနဲ့ဆက်သွယ်ရေးပြတ်တောက်မှုတွေဖြစ်ပေါ်နေတယ်လို့ထောင်ပေါင်းများစွာသောအရက်သားတွေလည်းအိုးအိမ်ဆွန့်ခွာထွက်ပြေးနေရတယ်လို့ကုလတာဝန်ရှိသူတွေကပြောပါတယ်ရှင်။
အခုလာမယ့်တင်းလာနေရဆိုလို့ရှိရင်စိတ်ကြမ်းမာရေးကိစ္စရံနဲ့ပတ်သက်ပြီးတော့အများပြည်သူကြားမှာသတိပြုလာစေဖို့ကြိုးပမ်းမှုတစ်ရက်အနည်းနဲ့လုပ်တဲ့အပီပီဆိုင်ရာစိတ်ကြမ်းမာရေးနေ့ဖြစ်ပါတယ်။ဒီနှစ်ပတ်လည်အထိမ်းအမှတ်ဖြစ်တဲ့ကျန်းမာရေးဆော့ရှော့သူတွေလူကျန်းမာရေးဝန်ထမ်းတွေစုဝေးပြီးတော့ထိမ်းအမှတ်တွေလုပ်နေကြပါတယ်။စိတ်ကြမ်းမာရေးယောဂဟာလူမျိုးတိုင်းဘာသာတိုင်းယဉ်ကျေးမှုတိုင်းမှာဖြစ်တတ်တဲ့ယောဂမျိုးဖြစ်တယ်လို့အပီပီဆိုင်ရာစိတ်ပညာရှင်များဖွဲ့စည်းကြီးရဲ့ဥက္ကဋ္ဌဖြစ်တဲ့ဒေါက်တာဒန်နစ်ဘူဂရာကပြောပါတယ်။ဒါပေမဲ့လို့ကဘာဟွမ်းကြုံနေရတဲ့နိုင်ငံရေးနဲ့လူမှုရေးအကျပ်တဲတွေကြောင့်စိတ်ဖိစီးမှုတွေစိတ်အကျပ်တဲတွေဖြစ်စီတဲ့ဒီပြဿနာကြီးကိုပို့ပြီးတော့ဒါကဆိုးဝါးစေနိုင်တယ်လို့သူကသတိပေးပါတယ်။အထူးသဖြင့်ဆိုရင်တော့ဒီရွှေပြောင်းနေထိုင်သူတွေဒုက္ခသည်တွေနဲ့နိုင်ငံရေးခုံလုံးတွေတောင်းခံသူတွေကြားထဲမှာစိတ်ကြမ်းမာရေးဖြစ်နိုင်ခြင်းအားနည်းနိုင်ခြင်းဖြစ်နိုင်ခြင်းပိုများနေတယ်လို့သူကမှတ်ချက်ပြုပါတယ်။ဒါကြောင့်လည်းပဲဒီနှစ်စိတ်ကြမ်းမာရေးနေ့ရဲ့ဆောင်ပုဒ်ကတော့စိတ်ကြမ်းမာရေးယောဂကိုကနေဦးအစ်မပဲကုစားကြဖို့တိုက်တွန်းတဲ့ဆောင်ပုဒ်ဖြစ်ပါတယ်။အဲ့ဒါကတော့အကျပ်တဲတွေထဲမှာကြုံနေရသူတွေဒါမှမဟုတ်စူးစူးဝါးဝါးစိတ်ဖိစီးမှုခံရတဲ့သူတွေအတွက်စိတ်ပန်းဆိုင်ရာကုစားမှုတွေကိုရောလူမှုအထောက်ပံ့တွေကိုပါပေးဖို့လိုအပ်ချက်ဖြစ်ပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းတွေကိုမတ်တရင်ထိုင်းနဲ့ကိုသားညုံတို့ပြောပြပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်ရှင်အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်အရင်ဆုံးတော့ရခိုင်ပြည်နယ်မောင်တော်မြို့နယ်မှာနေ जा အဆောင်တပ်တွေတိုက်ခိုက်ခံရတဲ့အကြောင်းနောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နယ်ဆက်ရခိုင်ပြည်နယ်မောင်တော်မြို့နယ်ကနေ जा အဆောင်တပ်ဖွဲ့စခန်းတွေကိုအော်တိုဘာလ6ရက်နေ့မနေ့တနာရီခန့်မှာလာရောက်ပစ်ခတ်တာကြောင့်တိစုံမှုတွေရှိတယ်လို့ဆိုပါတယ်ဒီအတွက်ဒေသအတွင်းညမထွက်ရအမိတ်ကိုပါထုတ်ပြန်လိုက်တယ်လို့လည်းသိရပါတယ်ထိုင်းအခြေစိုက် VOA မြန်မာပိုင်းသတင်းတော့အမိုက်အေးမာကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မောင်တော်မြို့မှာရှိတဲ့နေကြားဆောင်တပ်ဌာနချုပ်ဖြစ်တဲ့ကြီးကန်းပြင်ဌာနချုပ်နဲ့ကိုရံကောင်ငခုရစခန်းနေရာ3ခုကိုအမိမတိလက်နက်ကင်တပ်ဖွဲ့တွေကမနေ့အစောကြီးတနာရီလောက်မှာဝင်ရောက်ပစ်ခတ်မှုတွေဖြစ်ခဲ့တာကြောင့်စီအပြောက်တွေရှိခဲ့ကြောင်းမောင်တော်မြို့ကိုတော့အလောင်းနေရောက်ရှိလာပြီဖြစ်တယ်ဆိုပြီးရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးမောင်အောင်ကအခုလိုပြောပြပါဗျာ။ဘာ
လို့လဲဆိုတော့ဒီမှာဒီအလောင်းခုလောက်နေခုလောက်ရောက်တယ်တော့ဒီနေရာဆောင်တဲ့ကိုလည်းဖြစ်တာဒီနေရာဆောင်တဲ့ကအလောင်းလောက်ပြီးတော့ဒီဘက်ကဒီမွတ်စလင်ရောဟာနှလောင်းမွတ်စလင်ရောဟာနှလောင်းဟာသူတို့အချက်ချင်းကိုတက်ပလက်တာဆံမောင်တော်ကရောက်တာပြေတာကြတာပေါ့။အဲလက်နဲ့က60နဲ့ပုံလက်ပါတော့ရေခင်ဗျ။ဒါတော့ရော်တွေမှာဘောနော်။အဲချစ်ရော်တွေမှာလုံချုံတောင်ချင်းမရှိဖြစ်နေတယ်။ဒါကျွန်တော်ဗမာကအလောင်းတွေပါပဲတော့ဘော။လုံချုံရဲ့ရှင်တွေကမကောင်းဘူး။ကျွန်တော်ခြေရက်တွေသားတွေမှာကြတော့လုံချုံရဲ့လုံအောင်မရှိဖြစ်နေတယ်လေ။ဒီဒီဒီညာ၆နာရီကနေမထွက်အောင်မရှိလို့ပြန်ထုတ်တယ်လေ။
မောင်တော်မြို့နယ်ရဲစခန်းကိုဆက်သွယ်မေးမြန်းကြည့်တဲ့အခါမှာတော့တဦးထိခိုက်တယ်ဆိုတဲ့သတင်းကိုသာသိရှိရကြောင်းအတိမပြုတ်နိုင်သေးဘူးဆိုပြီးအခုလိုပြောပါတယ်။
အော်ကျွန်တော်ဘာလို့လဲဆိုတော့မြေရောအပြည့်နဲ့တိကျတယ်အဲ့လိုပြပါတယ်ဒီသမုလို့သမုလို့ရှိတယ်ပြပါတယ်ကျွန်တော်အတိကျတော့မသိရဘူ
းအခုလိုပြစ်ခတ်မှုတွေနဲ့ပတ်သက်ပြီးရခိုင်ပြည်နယ်အစိုးရအဖွဲ့ကစီပင်ဝင်ကြီးဦးမြောင်ကတော့အခုလိုပြောပြခဲ့ပါတယ
်ဟုတ်ကဲ့ငခုရနဲ့ဟိုအန်နဲ့မတိရဘူးဒီအကြီးကမြင်ရတော့ကျွန်တော်တို့တင်းရတော့တိတယ်ပေါ့နော်အကြီးကမြင်မှာတော့အာရေတတာရေတပ်ဖွဲ့ရနေပြီတော့9ရောက်ပြီးဆုံးသွားတာပေါ့အဲနေ့တည်းဆိုရလေဆိုရင်ဆရာအချိန်နေဆိုတဲ့အနေထားမှာအခုကတော့တတ်မတော်မြန်မာနိုင်ငံရေတပ်ဖွဲ့ကိုပေါင်းစပ်ပြီးတော့လေအဲဒီမှာနေပြီးရှင်းလင်းရေ
ရခိုင်ပြည်နယ်အတွင်းမှာအခုလိုမျိုးဖြစ်ခတ်မှုတွေမကြာခဏဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့နှစ်မေလ၁၉ရက်နေ့တုန်းကတော့မောင်တော်မြို့နယ်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်ဖြစ်တဲ့မိုင်းတိုင်း၅၀နှစ်ဆိုတဲ့နေရာမှာရိုဟင်ဂျာသွေးစီညီညွတ်ရေးအဖွဲ့ RSO အဖွဲ့လိုယူဆရတဲ့တပ်ဖွဲ့အင်အား၅၀လောက်နဲ့မြန်မာနယ်ခြားဆောင်တပ်ဖွဲ့တွေတိုက်ခိုက်မှုဖြစ်ပွားခဲ့မှုပါတယ်ဒီအတွက်မြန်မာဘက်က မြန်မာဘက်ကနေကြောင်တပ်ဖွဲ့မှာတာဝန်ယူခဲ့တဲ့ရဲဝင်နဲ့လေးဦးသေဆုံးခဲ့ပြီးတဦးထံရရရှိခဲ့ကြောင်းမောင်တော်မြို့နယ်ရဲတပ်ဖွဲ့မှူးယုံကအတည်ပြုခဲ့ပါတယ်အခုပြစ်ခတ်မှုနဲ့ပတ်သက်လို့ကတော့အောက်တိုဘာလ၉ရက်နေ့ညမှာပြန်ကြားရေးဝန်ကြီးဌာနကနေသတင်းစာရှင်းလင်းပွဲလုပ်မယ်ဆိုပြီးပြည်နယ်အစိုးရဘက်ကတော့ပြောဆိုခဲ့ပါတယ်ရှင်
မအေးမတဲ့ပြည်ပေါ်ကြတာဖြစ်ပါတယ်ရှင်ခုတော့ကချင်ပြည်နယ်မှာဖြစ်နေတဲ့တိုက်ပွဲတွေရတန်းဖို့တောင်းဆိုမှုတွေကိုတင်ပြပေးပါမယ်ကချင်ပြည်နယ်အတွင်းထိုးစစ်ဆင်တိုက်ခိုက်မှုတွေကိုအမြန်ဆုံးရတန်းဖို့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကကချင်ပြည်နယ်ကိုစားပြုလွှတ်တော်အမှတ်တွေစုပေါင်းပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့တမတော်ကာကွယ်ရေးဦးစီးချုပ
တွေကိုအရေးယူမှုတွေရှိနေပေမဲ့ကချင်ပြည်သူလူထုဘက်ကလည်းတိုက်ပွဲတွေမရမချင်းဆက်ပြီးဆန္ဒထုတ်ဖော်သွားကြမယ်လို့ပြောပါရယ်တိုင်းသားလက်နက်ကိုင်ဖွဲ့တွေနဲ့လူမှုအဖွဲ့အစည်းတွေဘက်ကလည်းကချင်ပြည်နယ်အပါအဝင်တိုင်းသားဒေသတွေကစစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးသဘောထားအသီးသီးထုတ်ပြန်ကြပါတယ်အသေးစိတ်ကိုတော့စုံစမ်းမေးမြန်းထားတဲ့မဆုမွန်ကဆက်ပြီးပြောပြပေးပါမယ်ရှင်
ဟုတ်ပါတယ်27ရာစုပြည်လုံးကြီးလာကန်ပထမပိုင်းအပြီးမှာပဲကချင်ပြည်နယ်ရှမ်းပြည်နယ်ကရင်ပြည်နယ်တွေမှာတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့မြမတမတော်တို့ကြားတကြောပြန်တိုက်ပွဲတွေပြန်ပြင်းထန်လာနေတာပါကချင်ပြည်နယ်မှာတော့ပြီးခဲ့တဲ့စက်တင်ဘာလကစလို့စစ်တပ်ဘက်ကနေဝေဟင်ကရောမြေပြင်ကပါကချင်လွတ်မြောက်ရေးတပ် KIA တပ်စခန်းတွေကိုပြင်းပြင်းထန်ထန်ထိုးစစ်ဆင်ခဲ့တဲ့အတွက်နီးစပ်ရာကျေးရွာတွေကဒေသခံပြည်သူတွေစစ်ဘေးလွတ်ရာပြေးရတယ်လို့ကလေးငယ်လူမမယ်လေးတွေအပါအဝင်ဒေသခံရွာသားတွေအသက်ဆုံးရှုံးထိခိုက်ဒဏ်ရာရတာတွေဖြစ်ခဲ့ပါတယ်ပြီးခဲ့တဲ့9နှစ်ကျော်ဂျွန်လ9ရက်2021ခုနှစ်ခရဲကစခဲ့တဲ့ကချင်ပြည်နယ်တွင်းကစစ်ရေးပဋိပက္ခတွေနဲ့ပတ်သက်ပြီးအမြန်ဆုံးကင်တွယ်ဖြေရှင်းပေးဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နိုင်ငံတော်သမ္မတဦးထင်ကျော်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နောက်ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဥက္ကဋ္ဌတွေစီအဓိကအထားလိမ့်မှုပြီးတော့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်ကကချင်ပြည်နယ်ကိုစားပြုလွှတ်တော်အမတ်တွေစုပေါင်းပြီးမေတ္တာရက်ခံစာပေးပို့လိုက်ကြပါတယ်တိုင်းရင်းသားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်ကချင်ပြည်နယ်ကအမျိုးသားလွှတ်တော်ကိုစလဲဒေါ်ရှိလာနန်တောင်ကိုတိုင်ဥဆောင်ပြီးအမျိုးသားလွတ်တော်နဲ့ပြည်သူ့လွတ်တော်ကိုစလဲတွေဘက်ကတောင်းဆိုလိုက်တာဖြစ်တယ်လို့ဥဆောင်ပါဝင်သူတဦးဖြစ်တဲ့ကချင်ပြည်နယ်ကိုစားပြုအမျိုးသားလွတ်တော်ကိုစလဲဦးခင်မောင်းမြင့်က VOA မြန်မာပိုင်းကိုပြောပါတယ
်တမရောကထိုးစစ်ဆင်နေတဲ့ဟာကိုရက်စီကျင်လို့ကျွန်တော်လည်းတော်ဆန်းစုကြည်ကိုကျွန်တော်လိမ့်မှုပြီးတော့မှကာချုပ်ကတော့ကျွန်တော်တို့ဖွေးလိုက်တာပေါ့ဗျာ UP DGC လည်းကျွန်တော်ပေးပါတယ်နောက်အမျိုးသားလွတ်တော်ဥက္ကဋ္ဌပြည်သူ့လွတ်တော်ဥက္ကဋ္ဌစီလည်းကျွန်တော်စာပေးတာပေါ့ဗျာအဲ့ဒါတွေကတော့အဓိကတော့27ရာစုပြည်လုံးကြီးလာကလုတ်ပြီးဆိုသေးရဲ့ချစ်ကတော့မဖြစ်တဲ့ပုံကြီးဘာကြောင့်လဲဆိုတော့ဆန်းစုကြည်ဒီဖက်ဒရယ်လမ်းကြောင်းပေါ်သွားမယ်ဆိုတော့တိုင်းသားအလုံးကသဘောကျတယ်လေဒီဟိုကဆိုင်းထုတ်မှုပဲရှိတော့တဲ့အချိန်မှာဒါမျိုးလုပ်တာတော့ကျွန်တော်တို့အနေနဲ့တော့မသိနိုင်ဘူးလို့ထင်တာပဲ27ပြည်လုံးကြီးလာကမှလည်းကျွန်တော်ပြောပြီးလေနိုင်ငံရေးကိုနိုင်ငံရေးနည်းနဲ့ဘဝမှာဆွေးနွေးရပို့အဆင်ပြေတယ်ဆိုတာကျွန်တော်အဲ့တွေ့တောင်းဆိုရတာပါကျွန်တော်
ကချင်စစ်ကိုချက်ချင်းရပ်တန့်ပေးဖို့ကချင်ပြည်နယ်ဘက်မှာကချင်ဒေသခံပြည်သူလူထုတောင်းတဲ့ချီဆူဝေးပြီးဆန္ဒထုတ်ဖော်ခဲ့ကြသလိုရန်ကုန်မြို့မှာလည်းကချင်စစ်မီအ мян ဆုံးငိမ့်သက်ပေးဖို့ငိမ့်ညာရေးလိုလားသူတွေနဲ့စစ်ဆန့်ကျင်ရေးလှုပ်ရှားသူတွေကစုပေါင်းဆန္ဒထုတ်ဖော်နေကြပါတယ်ကချင်ပြည်နယ်မြစ်ကြီးနားဘက်မှာတော့ဆန္ဒထုတ်ဖော်ပွဲကိုဥဆောင်သူကိုအရေးယူမှုတွေရှိနေပေမဲ့လို့ကချင်ပြည်နယ်တွင်းကတိုက်ပွဲတွေမရမချင်းဆက်လက်ဆန္ဒထုတ်ဖော်သွားကြမှာဖြစ်တယ်လို့ဆန္ဒထုတ်ဖော်ပွဲမှာပူပေါင်းပါဝင်သူတဦးဖြစ်တဲ့ကချင်မျိုးသားလူမှုဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဦးလမောင်လက်ထောင်ကလည်းပြောပါတယ
်ဒီတိုက်ပွဲမရမချင်းကျွန်တော်တောင်းဆိုတော့ဖို့ကျွန်တော်အဲ့လိုလုပ်ထားပါတယ်ဟုတ်ကဲ့ဟုတ်ကဲ့အခုအဲ့ဒီမြစ်ကြီးနားမှာဥဆောင်နေတဲ့ဦးလုံဂျုံတူးတော်ကိုဒီဥဒီပုံမှန်တစ်ခုနဲ့သူအရေးယူဖို့ဆိုပြီးတော့လုပ်ထားလာရှိပါတယ်ဒီမလက်ထံလည်းကျွန်တော်လုပ်ဖို့စဉ်းစားပါမလက်ထံကျွန်တော်ပတ်ကတ်မှာပါလေကျွန်တော်ဒီထောင်ချီတောင်းချီပြီးတော့ကျွန်တော်တောင်းဆိုဖို့ ready လုပ်နေပါတယ်ဟုတ်ကဲ
့စီရင်နီးနဲ့မဖြေရှင်းမဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေအရက်သားအစိုးရလက်ထက်ပြည်ရင်းငြိမ်းချမ်းရေးရအောင်ဖော်ဆောင်မယ်လို့ပြောနေတဲ့ကြားကပဲအခုလိုမျိုးကချင်ပြည်နယ်အတွင်းတိုက်ပွဲတွေဖြစ်လာတဲ့အပေါ်တပ်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့အ мян ဆုံးကင်တွယ်ဖြေရှင်းပေးတဲ့လို့27ရာစုပင်လုံးကြီးလာကန်ပြင်ဆင်ရေးကော်မတီအဖွဲ့ဝင်ဖြစ်ပါဝင်ပြီးငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပူးပေါင်းပါဝင်ခဲ့တဲ့လွှတ်တော်ကိုယ်စားလှယ်ဟောင်းဒေါ်ရွှဲဘူးကလည်းပြောပါတယ
်ဖြစ်တဲ့ကိစ္စရပ်ဒီမှာဆုံးဖြတ်ချက်ချနိုင်တဲ့အစိုးရဘက်ကရောတပ်မတော်ဘက်ကရောတိတ်အရေးကြီးတယ်လို့မြင်ပါတယ် အောက်ခြေမှာဒီလိုမျိုးဖြစ်တယ်ဆိုတာအပေါ်ကလူကြီးတွေရဲ့ဆုံးဖြတ်ချက်ဟာတိတ်အရေးကြီးပါတယ်သူတို့မလုံနဲ့ဆိုလို့ရှိရင်ဒါဒီပြဿနာတွေကဖြစ်မှာမဟုတ်ပါဘူးဒီလိုမျိုးထိုးစစ်တွေလုပ်တယ်ဆိုတာတော့ဒါပြည်သူလူထုလည်းကန့်ကွက်နေတယ်ဒီလိုမျိုးအနေထားမှာဆက်ပြီးတာပေါ့နော်ဆက်ဖြစ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ကဒီငင်းချမ်းရေးကိုတော်တော်လေးထိခိုက်တဲ့အနေထားမျိုးရှိမှာဖြစ်တဲ့တကယ်ဆုံးဖြတ်ချက်ချနိုင်တဲ့အစိုးရနဲ့တပ်မတော်ကဒါကိုအများကြီးစဉ်းစားသင့်တယ်အဲတိုင်းသားလည်းနဲ့ကင်ဘက်ကတော့ဒါဒီသဘောထားကြေညာချက်မှာဒီတိုင်းသားတွေရဲ့သဘောကိုကွက်ကွက်မြင်နေရပါတယ်။နောက်မှပြည်သူလူထုကလည်းအဲမကြိုက်ဘူးเนาะစစ်ကိုမကြိုက်တဲ့အတွက်အမျိုးမျိုးစန္ဒဖော်ထုတ်တာလေလုပ်နေ။ဒါကိုလည်းအလေးထားသင့်ပါတယ်။တကယ်ပြည်သူရဲ့စန္ဒကိုအလေးထားတယ်ဆိုလို့ရှိရင်ဒီကိစ္စကိုအမြန်ဆုံးပြေလည်အောင်လုပ်ဖို့လိုအပ်ပါတယ်ရှင့်။
ကချင်ပြည်နယ်တွင်းကလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေစီးရင်တင်းမာမှုတွေနဲ့ပတ်သက်ပြီးမြန်မာစစ်တပ်ဘက်ကတိုင်းရင်းသားနယ်မြေတွေကိုထိုးစစ်ဆင်နေတာကိုချက်ချင်းရပ်တန့်ပေးဖို့နဲ့နိုင်ငံရေးနှိမ့်လန့်တဲ့ဖြေရှင်းဖို့စီရက်ဖေးဖို့ပြည်သူလူထုရဲ့စန္ဒကိုလေးစားဖို့နဲ့အပြန်အလှန်ယုံကြည်မှုရှိအောင်ညှိနှိုင်းဖြေရှင်းအပြေရှားပါလို့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC ဘက်ကလည်းအောက်တိုဘာလ10ရက်နေ့ရဲစွဲနဲ့သဘောထားထုတ်ပြန်ပါတယ်။တချိန်တည်းမှာပဲကချင်လူမျိုးရေးအဖွဲ့ KIO ဘက်ကလည်းသူတို့အနေနဲ့27ရာစုကိုကိုယ်တိုင်တက်ရောက်ပြီးတော့ KIO ရဲ့နိုင်ငံရေးသဘောထားဖက်ဒရယ်စနစ်အခြေခံမူတွေကိုတင်ပြခဲ့ပြီးဖြစ်လို့နိုင်ငံရေးနှိမ့်လန့်တဲ့သာဆက်ပြီးဆောင်ရွက်သွားဖို့မူချမှတ်ထားတယ်။ကချင်စစ်စခန်းတွေကိုလာပြီးထိုးစစ်ဆင်နေတဲ့အခုတိုက်ပွဲတွေကနေတခြားဒေသတွေကိုစစ်မပြတ်သွားအောင်ထိန်းသိမ်းဆောင်ရွက်နေပြီးနောက်ဆက်တွဲဆိုးကျိုးကိုစစ်ဆတင်သူတွေကတာဝန်ခံရမယ်လို့အော်တိုဘားလာ၈ရက်နေ့မှာပဲသဘောထားထုတ်ပြန်ထားပါတယ်။ကချင်တိုက်ပွဲနဲ့ပတ်သက်ပြီးအထူးခိုက်သေးဆုံးမှုနဲ့နောက်ဆုံးအခြေအနေကိုတော့နှစ်ဖက်စလုံးကသတင်းအတိအကျထုတ်ပြန်ထားတာမရှိသေးပါဘူး။
မဆူဘုံစုံစမ်းမြင်းမြန်တင်ပြခဲ့တာဖြစ်ပါရဲ့ရှင်အခုဆက်လက်ပြီးတော့ထိုင်းနိုင်ငံတောင်ပိုင်းကပြည်ပကအကြောင်းတွေကိုတင်ဆက်ပေးပါမယ်။ထိုင်းစစ်အစိုးရအနေနဲ့အဓိကသဘုံတွေနဲ့ငင်းချင်းရေးဆွေးနွေးရမှာအခက်အခဲကြုံနေခြင်းဘုံတွေကလည်းနိုင်ငံတောင်ပိုင်းမှာမကြခင်ကပဲဇက်တိုက်ပောက်ကွဲမှုတွေရှိနေပါတယ်။အစိုးရအနေနဲ့နေပေါင်းရှေ့ကြစွာဖြစ်လာတဲ့ဒီတောင်ပိုင်းပြည်ပကကိုဖြေရှင်းနိုင်ဖို့အရေးပေါ်ရှစ်တန်းကက်ဘိနက်ဝန်ကြီးအဖွဲ့ဖွဲ့ခဲ့တယ်လို့ကြေညာထားပါတယ်ဒီအကြောင်း VOA သတင်းတောက် Steve Sanford ထိုင်းနိုင်ငံတောင်ပိုင်းနှရတီဝမြို့ကနေသတင်းပေးပို့ထားတာကိုကိုဝင်းမင်းကပြောပြပေးမှာပါရှင
်ထိုင်းနိုင်ငံတောင်ပိုင်းမှာခွဲထွက်ရေးသဘုံတွေနဲ့ထိုင်းလူကြုံရေးတပ်တွေကြားတိုက်ပွဲတွေကြောင့်2004ခုနှစ်ထဲကဆိုရင်လူပေါင်း 9,000 နီးပါးတေခဲ့ပြီပါပြီဒီမှာပြဿနာဖြစ်နေတာကမလေးမွတ်စလင်များစုနေထိုင်တဲ့ထိုင်းတောင်ပိုင်းပြည်နယ်၃ခုမှာထိုင်းဗုဒ္ဓဘာသာဝင်အုပ်ချုပ်သူတွေလာထိန်းချုပ်နေတယ်လို့အများစုကခန့်စားနေရလို့ပါထိုင်းစစ်ဝါနဲ့တောင်ပိုင်းသဘုံအဖွဲ့ငယ်တစ်ခုကြားနောက်ဆုံးဆွေးနွေးပွဲကအဆင်မပြေရပဲပြီးဆုံးသွားခဲ့ပါတယ်နောက်တော့ဘုံတွေစကွဲလာပါတော့တယ်အခုလိုကြမ်းဖက်မှုတွေနဲ့မတရားလုပ်မှုတွေတန်လျာဆက်လက်နေပေမဲ့လည်းဒေသခံအများစုကတော့တနေ့မှဒါတွေအဆုံးသတ်သွားမှာပါလို့မျှော်လင့်ထားကြပါတယ်အဲ့ဒီထက်ကတူဦးဖြစ်တဲ့ဒေါက်တာအစ်စမေးအာလီက
ให้ยุติความรุนแรงหรือให้งดเว้นพื้นที่สําหรับเด็ก
ๆသူတို့အနေနဲ့အကြမ်းဖက်တာတွေကိုရပ်တန့်တင်နေဒီတိုက်ပွဲတွေနဲ့မပတ်သက်တဲ့လူတွေပြည်သူတွေအတွက်လုံခြုံတဲ့နေမြေတခုတတ်မှတ်ပေးတင
်အရင်တုန်းကတော့ခွဲထွက်ရေးသမားတွေရဲ့ပြစ်မှတ်ကအစိုးရအဆောက်အအုံတွေနဲ့အနာကလုံခြုံရေးတပ်သားတွေကိုပါဒါပေမဲ့ပြီးခဲ့တဲ့လမှာတော့အစိုးရကြောင်းဝင်းတစ်ခုမှာဘုံတစ်လုံးပောက်ကွဲပြီးကြောင်းလာပို့တဲ့အဖေနဲ့လေးနှစ်သမီးရွယ်ကလေးလေးတည်ဆုံးခဲ့ရပါတယ်အခုလိုဘုံပောက်ကွဲမှုတွေများလာတာမို့မိဘတွေအနေနဲ့စိုးရိမ်မှုတွေများလာပြီးအစိုးရဆောက်အုံတွေနားမှာလုံခြုံရေးပူချပေးဖို့တောင်းဆိုလာခဲ့ပါတယ်။ဘုံခွဲခံခဲ့ရတဲ့ကျောင်းကကျောင်းဝကြီးစာရဝတ်ယိုဒရော့က
ပင်ဘယ်ကတင်းရငါလာကပတ်တယ်ကွာ
။အချင်းတွေကတကယ်ကိုစိတ်ပြေဝမ်းနေစရာပါ။မိဘတွေအနေနဲ့လုံခြုံရေးအတွက်စိုးရိမ်နေရတော့မှာပဲ။သူတို့တကယ်ကိုကြီးလန့်စားစားဖြစ်နေတယ်လေ
။ဒါပေမဲ့အစိုးရဘက်ကတော့စစ်ဆေးဂိတ်တွေစောင့်ချက်မှုတွေနဲ့ကင်းလဲမှုတွေပိုလုပ်ခဲ့တာကြောင့်ပြီးခဲ့တဲ့နှစ်မှာထိခိုက်ဒဏ်ရာမှုအနည်းဆုံးဖြစ်ခဲ့တယ်လို့ဆိုပါတယ်။အမလေးဒေတာကဘိုးကြီးဆူဖွန်ကလောင်နင်က
အပင်ချောင်းနဲ့ที่ဆိုအားจะทุ่มยิงหรือทุ่มโจมตีแล้วก
็ဒီဘုံတွေကစူရတာဝန်ရှိသူတွေကိုတွေ့တာနဲ့ခြုံခိုတိုက်မယ်ဘုံခွဲမယ်အခုဒီနေရာကနေသူတို့ကဝေးကိုလှမ်းမြင်လို့ရတယ်ဒီနေရာကဘုံတွေအတွက်ရေးပါလေဗျဒါကြောင့်လုံခြုံရေးပုံကောင်းဒီနေရာကိုသိမ်းခဲ့ရတာပါ
အခုလိုချိန်မှာသုံးသက်ဝေဖန်သူတွေကတော့အရေးပေါ်ရှေ့တန်းကက်ဘိနက်ဝန်ကြီးအဖွဲ့အသစ်ပြန်ဖွဲ့တာနဲ့ဂရိပြုထားတာတွေကြောင့်ဒီပဋိပက္ခကြီးကိုဖြစ်ရှင်းရေးအထောက်အကူပြုနိုင်ပေမဲ့စစ်မှန်တဲ့ငြိမ်းချမ်းရေးလိုချင်ရင်တော့မွတ်စလင်တွေပေါ်လူခွင့်ချုပ်ဖောက်မှုတွေကိုရပ်တန့်ကရပ်ပေးရမယ်လို့ဆိုပါတယ်ခင်ဗျာ
ကိုဝင်းမင်းတင်ဆက်ခဲ့တာဖြစ်ပါတယ်ရှင်အခုတော့ကျန်းမာရေးဆိုင်ရာသတင်းဆောင်ပါတဲ့ဘက်ကိုထုတ်လင်းပေးပါမယ် TV အဆုံနာယောဂါဟာကမ္ဘာမှာအန္တရာယ်အရှိဆုံးယောဂါထဲကတစ်ခုဖြစ်ပါတယ်ကမ္ဘာလူဦးရေရဲ့သုံးပုံတစ်ပုံမှာ TV ယောဂါရှိနေတဲ့အကြောင်းနဲ့2014ခုနှစ်အတွင်း TV ယောဂါနဲ့တည်ဆုံးသူပေါင်း 1.5 ဘီလီယံရှိခဲ့တယ်လို့ယောဂါထိန်းချုပ်ရေးဗဟိုဌာနကအခန့်မှန်းထားပါတယ် ကင်ညာနိုင်ငံမှာဒီလအော်တိုဘာလထဲမှာပဲဈေးကွက်ထဲမှာစတင်ဖြန့်ချိလိုက်တဲ့ TB ဆေးသစ်တစ်မျိုးဟာတိုက်ကြွေးဖို့ပိုပြီးလွယ်ကူတဲ့အတွက်ကလေးတွေကြားမှာ TB ရောဂါတိုက်ဖျက်ရေးအတွက်ပိုပြီးအဆင်ပြေလာတဲ့အကြောင်း VOA သတင်းတောက်လန်နီရူဗာဂါသတင်းပေးပို့ထားတာကိုမှတ်ခွန်ညွန်ကပြောပြပေးပါမယ်ရှင်
ကင်ညာနိုင်ငံဟာကမ္ဘာမှာကလေးတွေအတွက် TB ရောဂါအထူးကုသပေးမဲ့ပထမဆုံးနိုင်ငံဖြစ်လာပါပြီ TB ဆေးကိုကလေးတွေကဆေးညွှန်အတိုင်းအချိန်မှန်တောက်ချင်လာအောင်အနံ့အရသာထည့်ထားပြီးတော့ရေမှလည်းအလွယ်တကူပျော်ဝင်ပြီးဖျော်ရည်လိုတောက်သုံးနိုင်အောင်ဖန်တီးထားတဲ့ဆေးကိုအခမဲ့ဖြန့်ဝေပေးနေတာဖြစ်ပါတယ်ကင်ညာ TB အမျိုးသားစီမံကိန်းကဒေါက်တာအီမာကူလာတီခတ်တရီကအခုလိုပြောပါတယ
် Feeding children is an uphill task feeding children who are sick is even
ကလေးကိုစောင်းအောင်ကျွေးရတဲ့အလုပ်ကတတော်ခက်ခဲတဲ့အလုပ်ပါနေမကောင်းတဲ့ကလေးကိုဆေးတိုက်ရပြီဆိုရင်ပိုဆိုးတာပေါ့ဒီတော့ဆေးကိုအစားနဲ့ရောကျွေးမယ်ဆိုရင်ဒီကလေးကအစားလဲကျွေးမရဘူးဆိုရင်ဆေးကိုဘလို့မှဝင်အောင်တိုက်လို့မရတော့ဘူးလေရောကလေးကဆေးညွန့်တိုင်းတိုက်ရမယ်ပမာဏကိုမှတ်မှတ်မတော့ကြဘူးဆိုတဲ့အဖြစ်ထွက်လာပါတယ
်ဆေးညွန့်တိုင်းပုံမှန်ဆေးမတော့တာတွေကြောင့်မလိုအပ်ဖဲတည်ဆုံရမှုနဲ့ TB ဆေးရင်သွားတာမျိုးဆေးမတိုးတော့တာမျိုးတွေကိုဖြစ်လာစေပါတယ်TB ယောဂါပူပေါင်းတိုက်ဖျက်ရေးအဖွဲ့က Charles Scott ကလည်းအခုလိုပြောပါတယ
်We know that drug resistant TB is a huge problem and that's why organizations like
TB ဆေးမတိုးတော့တာဟာအလွန်ကြီးတဲ့ပြဿနာဆိုတာကိုကျမတို့သိပါတယ်ဒါကြောင့်လဲ TB တိုက်ဖျက်ရေးပူပေါင်းဆောင်ရွက်ရေးအဖွဲ့က TB ကိုအနိုင်တိုက်ဖျက်နိုင်မဲ့ဆေးသစ်တွေနဲ့အဲ့ဒီဆေးတွေကလည်းဆေးမတိုးတော့တဲ့ပြဿနာကိုတိုက်ဖျက်ဖို့ကြိုးစားဆောင်ရွက်နေကြတာဖြစ်ပါတယ်။ဒီဆေးသစ်တွေဟာလူတိုင်းသုံးနိုင်အောင်နဲ့ကလေးတွေအတွက်ထိရောက်တိုးတက်မှုရှိအောင်ကျမတို့ကတေးကြာစီစဉ်ပေးထားပါတယ်
။ကညာဆိုရာက TB ဆေးလိုအပ်နေတဲ့ကလေးတွေအားလုံးဆေးကိုအလင်းမီမီတိုက်ကျွေးနိုင်ဖို့လိုအပ်သမျှကိုဆောင်ရွက်ပေးမှာဖြစ်တဲ့အကြောင်းကျမရေးဆိုင်ရာအရာရှိတွေက BOE ကိုပြောပါတယ်။ဒါပေမဲ့ကင်ညာနိုင်ငံရဲ့တချို့အရက်ဒေတာတွေနဲ့ကမ္ဘာပေါ်ကတခြားနေရာတွေမှာလည်းဆေးဝါးစောင့်ရှောက်မှုရရှိဖို့နဲ့ဆေးညွန့်တိုင်းမှန်မှန်ကန်ကန်တိုက်ကြွေးပေးနိုင်ဖို့ဆိုတာကတော့ TB ရောဂါတိုက်ဖျက်ရေးလိုပဲစိန်ခေါ်မှုအဖြစ်ရှိနေပါသေးတယ်ရှင်
။ VOA Radio အစီအစဉ်တွေကို VOA ရဲ့ Internet ဆာမျက်နှာမှာဝင်ရောက်ဖတ်ရှုနားဆင်နိုင်တယ်လို့ VOA ရဲ့ Facebook, YouTube နဲ့ Twitter တို့ကနေလည်းနားဆင်နိုင်ပါတယ်။နောက်နောက်နိုင်ကြ9နိုင်ကနေ10နိုင်အထိထုတ်လွှင့်မဲ့ Radio အစီအစဉ်တွေကိုတော့ line to meter 24 25 30နဲ့ 50 နဲ့ line la meter 190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်တကြီးထိုက်ကကြီးညာပေးပါမယ်ရှင်။
ချက်ခိုင်းပြည်နယ်မောင်တော်မြို့နယ်တွင်ကနေကြားဆောင်ရဲတပ်ဖွဲ့စခန်းသုံးခုဒီကနေ့တနင်္ဂနွေနေ့မနေ့အစောပိုင်းမှာတိုက်ခိုက်ခံရပြီးရဲတပ်ဖွဲ့ဝင်တချို့နဲ့ဝင်ရောက်တိုက်ခိုက်သူတချို့သေဆုံးခဲ့တယ်လို့ရခိုင်အစိုးရကအတည်ပြုပါတယ်။ဒေါက်တာကန်ဆောင်ထားသူတချို့ကတိုက်ခိုက်တာဖြစ်တယ်လို့ရခိုင်အစိုးရပြောခွင့်ရကပြောပေမဲ့ဘသူတွေကဘာအကြောင်းကြောင့်တိုက်ခိုက်လဲဆိုတာကိုတော့အခုချိန်ထိမသိရသေးပါဘူး။တိုက်ခိုက်ခံရတဲ့စခန်းတွေကိုပြည်ထောင်စုအစိုးရကဒီရခိုင်ပြည်နယ်အစိုးရတာဝန်ရှိသူတွေရောတွားရောက်နေပြီးမောင်တော်မြို့ပေါ်မှာတော့အခြေအနေတည်တည်ငြိမ်ငြိမ်ရှိပါတယ်လို့လည်းရခိုင်အစိုးရကပြောပါတယ်ပြည်ထောင်စုအစိုးရကတော့မောင်တော်မြို့နယ်တွင်းကနေကြားဆောင်တပ်တွေတိုက်ခိုက်ခံရမှုနဲ့ပတ်သက်ပြီးမြန်မာစံတော်ချိန်ည9နာရီမကြာခင်မှာပဲသတင်းစာရှင်းလင်းပွဲလုပ်မယ်လို့ပြောဆိုထားပါတယ်ကျမတို့ VOA မြန်မာပိုင်းအစီအစဉ်ရဲ့ည9နာရီအစီအစဉ်မှာလည်းနောက်ဆုံးရအခြေအနေတွေကိုဆက်ပြီးတော့တင်ပြသွားဖို့ရှိပါတယ်Democrat Party သမ္မတလောက် Hillary Clinton နဲ့ Republican သမ္မတလောက် Donald Trump တို့ဒီကနေ့တင်းတင်းနေနေညရုံးမြင့်တန်ချာကနေတိုက်ရိုက်ထုတ်လွှင့်မဲ့ဒုတိယအကြိမ်စကားဆစ်ထိုးပွဲမှာမျက်နှာချင်းဆိုင်တွေ့ဆုံကြမှာဖြစ်ပါတယ် Mrs. Clinton အနိုင်ရတယ်လို့အများကရှုမြင်ခဲ့ကြတဲ့ပြီးခဲ့တဲ့ပထမအကြိမ်စကားဆစ်ထိုးပွဲအပြီးမှာတော့ Mr. Trump အနေနဲ့ပြည်ထောင်စုအစိုးရကိုပေးဆောင်ရမယ်အခွန်ငွေတွေနှစ်ပေါင်းများစွာမပေးခဲ့ဘူးလို့ရှုမြင်ခံထားရတာအပါအဝင်မဲဆန္ဒရှင်တွေရဲ့စိုးရိမ်ချက်အတော်များများကိုဖြေရှင်းနေရတာပါဒါပေမဲ့လည်းလွန်ခဲ့တဲ့17နှစ်တုန်းကအမျိုးသမီးတွေအပေါ်ညဉ့်ညံ့ရင်ပြစွာပြောဆိုထားတဲ့ Mr. Trump ရဲ့အသံသွင်းဗီဒီယိုတိတ်တခုတောက်ကြနေကထွက်ပေါ်လာပြီးနောက်မှာတော့အရင်ကလူမှုစိတ်ဝင်စားတဲ့အကြောင်းအရာတွေဖေးရောက်သွားပါတယ်။ Caribbean ကျွန်းစုတွေနဲ့ American ပြည်တော်စုရဲ့ Atlantic ကမ်းရိုးတန်းတစ်လျှောက်တစ်ပတ်ကြာတိုက်ခိုက်လာတဲ့ Matthew Hurricane မုန်တိုင်းဟာအားပျော်လာပြီးအခုတော့ပြက်ပြယ်လူနေပါရှိလာပြီးဖြစ်ပါတယ်ရှင
်။သတင်းအချင်းချုပ်ကိုမတ်တငီထိုက်ကြီးညာပေးခဲ့တာပါရှင်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှုကကိုရရန်နိုင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Voice ဆွန်ညက်ဖြစ်ပါတယ်။ VOA American တန်ညက်နေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိထုတ်လင်းပေးခဲ့တာဖြစ်ပါတယ်။တော်ဒါရှင်များအားလုံးရွှေလန်းချမ်းမြေ့ကြပါစေ။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျွန်မရှားဖုံပါ။နောက်နိုင်ကြမှာပြန်လည်ဆုံတွေ့ကြတာပါရှင်။
This program has come to you from the Voice of America, Washington.